ရာသီဥတုဖောက်ပြန်မှုတံခံရနိုင်တဲ့နိုင်ငံအဖြစ်ကျွမ်းကျင်သူတွေသတိပေးထားတဲ့မြန်မာနိုင်ငံမှာအခုကိုပဲပတ်ဝန်းကျင်ပျက်စီးမှုတံကိုခံနေရပါပြီ။ပဲခူးတိုင်းဒတူဦးကြီးရွာမှာဆိုရင်လေရေတိုက်စားမှုကြောင့်ဒေသခံတွေရဲ့လူမှုဘဝမှာသာမကနောင်မျိုးဆက်အနာဂတ်တွေကိုထိခိုက်မဲ့အန္တရာယ်နဲ့ကြုံလာရပါတယ်။ဒီအကြောင်း Riders သတင်းပေါ်ကိုအခြေခံပြီးတော့ကိုအောင်လွင်ဦးကတင်ပြမှာပါ။
စစ်တောင်းမြေကံပြေးမှာရှိတဲ့တရားဥရာမကြသေးခင်နှစ်တကာဆက်လို့ရေတိုက်စားမှုနဲ့ကြုံနေရတဲ့အတွက်ဒေသခံတွေအခက်ကြုံနေရတာပါ။တချို့ကရွာလယ်မှာရှိခဲ့တဲ့စာသင်ကျောင်းအားဆိုရင်လည်းကဘာပြူတွေထဲပါသွားတဲ့အတွက်အခုခါကလေးတွေနိုင်နဲ့ချီပြီးတခြားမှာကျောင်းသွားတက်နေရတယ်လို့ဒေသခံကျောင်းဆရာဦးမျိုးမင်းသိန်းကပြောပါတယ်
။ဟုတ်ကဲ့အခုနောက်ကျောင်းမှာတွေ့နေရတဲ့ပြူချနေတဲ့အုပ်နေရကျွန်တော်ကအခုနောက်ဆက်ကုန်းတကူလေးစာသင်ကျောင်းရတဲ့စာသင်ကျောင်းကပြူချပစ္စည်းခွဲ။အခုနောက်ဆက်ကုန်းကုနေမှာပြူချပစ္စည်းခွဲတာ။ပဲပင်တဲ့စစ်တောင်မြေတိုက်စားမှုကြောင့်ပြိုကျခဲ့တဲ့စာတင်ကြောင်းစာတင်ကြောင်းအုံမြစ်တွေ
ဒီတိုက်စားမှုကြောင့်အိုးရင်စာအုပ်တွေလုပ်ငန်းတွေဆုံးရှုံးခဲ့ရသူတွေထဲမှာတော့ရွာလူကြီးဦးမြင့်ကြီးလည်းအပါအဝင်ဖြစ်ပါတယ
် ICY ကတော်တော်လေးကောင်းတယ်ဒီနေရာမှာကျွန်တော်ဒီနားတဝိုက်မှာဆိုရင်ကျွန်တော်ဆက်လဲရတော့မဆက်လဲကောင်းတယ်ဆက်လဲလဲရတယ်ဆန်လဲကောင်းတယ်ရေသိမ့်ပြီးတော့အရာတွေအကုန်လုံးပင်လဲလာတဲ့ခါကျတော့နေလို့မရအောင်အဲရောင်းပစ်လဲရတယ်တချို့တို့ဟာလည်းဒီမှာကြာကုန်တော့ပေါ့
ဒီတိုက်စားမှုအနေကြောင့်တရားဥပဒေသားတွေအခုခါကမ်းနယ်လမ်းဝေးရဲ့နေရာကိုရွှေ့ပြောင်းခဲ့ရတာပါနေရာအစ်မှာအသက်၄နှစ်ကနေ၁၄နှစ်ကြာကျောင်းသား၂၆ဦးကိုယာယီကျောင်းတစ်ကျောင်းဖွင့်ပြီးအခြေခံဘာသာရပ်တွေကိုတင်ကြားပေးနေတဲ့ကျောင်းဆရာဦးမျိုးမင်းသိန်းကတော့ပတ်ဝန်းကျင်ပျက်စီးမှုကြောင့်ကလေးတွေနာကတ်ကိုပါထိခိုက်မှာစိုးရိမ်တယ်လို့ပြောပါတယ
်တဘောအနေကြောင့်အဆောက်အဦတွေဖျက်ဆီးလိုက်တာမကဘဲနဲ့ကလေးတွေရဲ့အိမ်မက်တွေသူတို့ရဲ့ရှင်မန်းချက်တွေကိုဖျက်ဆီးရရောက်ရတယ်အဲဒါကြောင့်မို့နောက်ရွာတာကျွန်တော်တို့အခုဒီစစ်တောင်မြေကမ်းတဖူကဒေသလေးတွေကိုအဲ့လိုသဘွားပေးအန္တရာယ်ထပ်မကြရအောင်ဌာနဆိုင်ရာများအနေနဲ့ပြန်လည်လှုပ်ဆောင်ပေးဖို့အတွက်ကျွန်တော်အနေနဲ့ဆရာတယောက်အနေနဲ့မျှော်လင့်မိတယ
်။လေယာဆပြေးကိုအဓိကလှုပ်ခံကြတဲ့ဒေသမှာပင်လယ်ရေငန်ဝင်တဲ့အတွက်မြေဥဖလာလုပ်ငန်းတွေစားငါးမွေးမြူရေးပါဝင်တခြားလုပ်ငန်းတွေပြောင်းလဲလာကြရပါမယ်။အရင်လောက်တော့အဆင်မပြေကြပါဘူး။ရွာလူကြီးဦးမြင့်ကြီးကတော့ထိခိုက်ဆုံးရှုံးမှုတွေကျုံ့ရတဲ့တရားဥရသားတွေခုချက်တော့ပေါ်ကိုရရနိုင်မှုမျောလင့်နေတယ်လို့ဆိုပါတယ်
။အဲဒီကျွန်တော်ရွာရဲ့မျောလင့်ချက်ပေါ့နော်။ရွာသူရွာသားတွေနေနိုင်အောင်လဲကျွန်တော်ကရွာကိုလည်းအင်ဂျင်နေထိုင်အောင်လဲကျွန်တော်လုပ်နေစူးစမ်းနေတယ်။နောက်တစ်ခါသူတို့ရဲ့စားဝတ်နေရေးပြည်လဲအောင်လဲကျွန်တော်ကဘယ်လိုဖန်တီးရမလဲကျွန်တော်စဉ်းစားနေကြတိုင်မြင်နေကြတယ်။အဲကျောင်းသားတွေရဲ့ပညာရေးအဲ့ဒါတွေလဲကျွန်တော်ကောင်းမွန်ကျွန်တော်ဖြစ်လာအောင်တိုးတက်အောင်ဆိုနေကျွန်တော်လည်းတိုင်မြင်နေကြတယ်
။ဒေသခံတွေကိုအကူအညီပေးနေတဲ့ဆွစ်ဇာလန်နိုင်ငံခြေဆိုင်မော်ဒမပင်လယ်ဝေးစီမံကိန်းကတော့ရေတိုက်စားမှုကြောင့်လွန်ခဲ့တဲ့၄နှစ်တွင်ပျက်စီးခဲ့ရတဲ့ကြေးရွာပေါင်း၁၀ရွာလောက်ရှိတယ်လို့ပြောပါတယ်။ရေတိုက်စားမှုဟာသဘာဝပြစ်စင်တစ်ခုဆိုပေမဲ့ပင်လယ်ရေမြင့်တက်မှုရာသီဥတုတွေပေါက်ပြန်မှုတွေကြောင့်အခြေအနေတွေပိုဆိုးလာနေတာကြောင့်ရှေ့လာမယ့်နှစ်တွေအတွင်းကမ်းရိုးတန်းဒေသကလူပေါင်း6000ကျော်ထိခိုက်နိုင်တယ်လို့လည်းကြမ်းကျင်သူတွေခန့်မှန်းထားတာပါ။ပြင်ထန်တဲ့ရာသီဥတုတန်းခံရနိုင်တဲ့ဒေသတွေမှာနေထိုင်နေသူအများစုပါဝင်မြန်မာနိုင်ငံဟာရာသီဥတုဖောက်ပြန်မှုတံခံရနိုင်တဲ့နိုင်ငံတကာဖြစ်နေလေပတ်ဝန်းကျင်ကြီးကျွမ်းကျင်သူတွေသတိပေးထားပါရခင်ဗျာ။